စကိုင်းတိုင်းဒေသကြီးမုံရွာမြို့မှာကာလတန်ဖိုးကြတိမ်ပေါင်းသိန်းချီရှိတဲ့ပိုင်ရှင်မဲ့စိတ်ကြွဆေးတွေနဲ့ဘိန်ဖြူလိုယူဆရတဲ့အမှုတ်တွေကိုနေရာတော်မင်းများမှာတွေ့ရှိခဲ့ပါတယ်။မနေ့ဇွန်လ19ရက်နေ့ကမုံရွာမြို့မှာရဲစခန်းမှုကတရလိုလုပ်ပြီးအမှုကိုဆက်လက်စုံစမ်းနေပါတယ်။ပိုင်ရှင်မဲ့စွန့်ပစ်ထားတဲ့ဒီမူရစ်စေဝါပမာဏဟာမုံရွာမြို့ရဲစခန်းအတွက်ပထမဦးဆုံးချိန်စံချိန်တင်းစီရမိတာဖြစ်တယ်လို့ရဲစခန်းမှုကပြောပါတယ်။ဒီအကြောင်းပြွေထိုင်းခြေဆိုင်တည်င်းတော့မအေးအေးမကတည်င်းပြဖို့ထားပါတယ်ရှင်။
စကိုင်းတိုင်းမုံရွာမြို့ကမုံရွာရဲစခန်းအပိုင်အတွင်းမှာပဲကြက်သိန်းပေါင်း3000ချီတန်ဖိုးရှိတဲ့စိတ်ကြွဆင်းတဲ့မူရစ်ဆေးဝါးတွေကိုပြည်နယ်အိတ်တွေနဲ့စွန့်ပစ်ခဲ့တာကြောင့်လိုက်လံသိမ်းဆည်းမှုဖမ်းဆီးမှုတွေလုပ်ခဲ့ရကြောင်းမုံရွာမြို့မှာရဲစခန်းမှုကြီးရဲအောင်ကပြောပြပါတယ
်စွန့်ပစ်ထားတယ်ဆိုတာလည်းပေါ့နော်ခြားပြီးခွဲပြီးတယ်လို့ပြောတာပုံမှန်လိုက်မယ်စိတ်ကြွရေးသူတွေကအပြားတစ်သိက်အဲမှာဒေသပေါင်းကြီးကသူကတရားကို9000လုံးနဲ့အဲကောင်3000တော့နောက်ဘေးပြူလို့ယူတာလည်းဖြူပွားရောအမို့တဲ့ပုဂ္ဂိုလ်ကအလေးကျင့်70ဂရမ်ပါလေ။အဲ့ဒါလေးကိုပလတ်စတစ်နဲ့ထုတ်ပြီးတော့မှသူဆက်ပြောက်ခဲ့တယ်ဟုတ်ခဲ့တာ။တစ်ထောင်နဲ့80တထောင်။စူးစူးပေါင်းလေးကျင့်က71.81ကီလိုဂရမ်။အဲ့တော့တကီလိုဆိုလို့ရှိရင်7000ကို။စူးစူးပေါင်းအရင်ကသိပြီဆိုတော့7000ပေါင်း10,880ပြည်ဘူး။ဘာလာတောင်တို့တင်7,000 10,980ပြည်ရဲ့အင်းသားတော်ရေပေါင်းလိုက်ပါ
မူရစေဝါးတွေကိုတော့ကားတစ်စီးနဲ့လာရောက်ဆွန့်ပစ်မှုတွေလုပ်ခဲ့တာကိုတွေ့ရတယ်လို့ဒေသခံတွေကဆိုပေမဲ့ဘသူဘဲဝါဆိုတာကိုတော့စုံစမ်းလို့မရသေးပါဘူးမူရစေဝါးတွေကိုဒေသခံတွေကတွေ့ရှိရကနေအာနာပိုင်နေတဲ့တရင်ပို့ခဲ့တယ်လို့ဆွန့်ပစ်ထားတဲ့စိတ်ကြွစီတွေနဲ့ပတ်သက်လို့လမ်းကြောင်းတစ်လျှောက်လိုက်လံရှာဖွေမှုတွေကိုလည်းဆက်လုပ်ခဲ့တဲ့အကြောင်းကိုယ်တိုင်ပါဝင်သူတဦးကလည်းအခုလိုပြောပြပါတယ်
ကျေးဇူးရှင်ကျောင်းရဲ့တောင်းလမ်းမှာကပြည်နယ်အိတ်7တုပ်ပြစ်တာတယ်နောက်တော့အဲ့ရနေပြီးတော့မဆိတ်တလန်နန်ရောက်တော့4အိတ်ထပ်ပြီးတော့အဲ့ရနေညမှာတကနန်လုံးရက်ွက်တဲ့လမ်းတွေ9ရောက်တော့နောက်ထပ်3အိတ်ထပ်ပြရတယ်အဲ့ရနေနောက်တကထပ်ပြီးတော့တောင်ကျိုးလေးကြတော့တကပြန်ကျနေတဲ့က22ခွက်ထပ်ပြရတယ်အဲ့ရနေတကပြန်ပြီးတော့မိုက်ပုံကိုဆဲထားတဲ့ညောင်းလမ်းမှာပြည်နယ်အိတ်8ထပ်ပြရတယ်နောက်တကအဲ့ဒီရဲ့မေမီခွန်နဲ့မှပဲတကဝင်းလွတ်တဲ့မှာကလည်းတကပြည်နိုင်တဲ့ဆက်ပြေ
အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့အစီရင်ခံစာမှာတော့နိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားတာပါအဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိမ်းထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူရစ်ဆေးဝါးတွေကိုထိထိရောက်ရောက်တိုက်ချက်ဖို့ပြက်ခွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူရစ်ဆေးဝါးတိုက်ချက်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကထုတ်ပြန်တဲ့မူရစ်ဆေးဝါးတိုက်ချက်ရေးနှစ်ပတ်လည်အစီရင်ခံစာတွေမှာရေးသားနေတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစ်ဆေးဝါးတိုက်ချက်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်လက်ရှိမှာတော့တနိုင်ငံလုံးအနှံ့အပြားမှာစိတ်ကြွစည်းတွေဆွန့်ပစ်တာတွေဖမ်းဆီးမိနေတာတွေကလည်းဇက်တိုက်ဆိုလို့ဖြစ်ပေါ်နေပါတယ်ရှင်